စကိုင်းတိုင်းရင်မပင်မြို့နယ်တွေကကောင်းစင်ကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကောင်းစင်ကျေးရွာကိုလည်းစစ်ကောင်စီတပ်တွေကမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘိုနဲ့ဝက်လက်မြို့နယ်အဆက်နဲ့ကန့်ပလူမြို့နယ်တွေကရွာတွေမှာလည်းစစ်ကောင်စီစစ်ကြောင်းကနေမြေရှင်းလင်းရေးတွေကြောင့်ဒေသခံတွေလက်လက်ကြီးထိမှန်ပြီးတော့တိုက်စုံးတာတွေရှိတယ်လို့ဖမ်းဆီးတပ်ဖြတ်ခံရမှုတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကတင်ဆက်ပေးထားပါတယ်။
စကိုင်းတိုင်းရင်းမပင်မြို့နယ်ကောင်းစင်ကျေးရွာကိုဖြတ်ပြီးတော့ပလဲဘက်ကိုစစ်ကောင်စီစစ်ကား100ကျော်လောက်တက်သွားတဲ့ဂျွန်လ16ရက်နေ့ကလေးကအဲ့ဒီတခြားမှာရှိနေတဲ့ရွာသားတွေကစစ်ရှောင်နေကြရပါတယ်။အဲ့ဒီစစ်ကောင်စီရင်နှက်ဟာပလဲနယ်ဘက်ကိုဆက်မသွားတော့ဘဲကောင်းစင်ရွာကိုပြန်ဝင်လာပြီးဂျွန်လ19ရက်နေ့အထိကောင်းစင်ရွာထဲမှာပဲတက်ဆွဲထားခဲ့တာလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဂျွန်လ20ရက်နေ့မှာလဲကောင်းစင်ရွာထဲကစစ်ကောင်စီတက်တယ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကြေးရွာကိုလည်းမီးရှို့နေတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဆရာတော်တပါးကအခုလိုမိန့်ပါတယ်
။ဒီလမ်းမှာရှိတဲ့ကောင်းသည့်ကြေးရွာကိုမနက်8ခွဲ9နာရီလောက်ကမီးရှို့သူတို့ရှေ့ကိုထွက်သွားတဲ့အချိန်မှာပဲဦးနဲ့အပါအဝင်ပေါ့နော်ဒေသခံပြည်သူတွေကဝိုင်းပြီးတော့မီးငြိမ်သက်ကြတယ်ပေါ့နော်။အဲဒီလိုမီးငြိမ်သက်တယ်ဆိုရင်ပဲပြန်ပြီးတော့အရှေ့အနေပြန်ဝင်လာတယ်ပေါ့ဒီမှာကြီး။အဲ့လိုဝင်လာတဲ့အခါကျတော့ဒီသူတို့ရဲ့ပြစ်ခတ်မှုတွေကြောင့်မို့လို့ဒီဥဒင်းတို့လည်းအသက်လူပြီးတော့ပြေးခဲ့ရပြီးတော့အခုတခါကြားနေခဲ့တဲ့ဒေသခံပြည်သူကပေါ်ရေးအဖွဲ့တွေနဲ့ပြင်းထန်စွာတိုက်ပွဲဖြစ်နေရတယ
်။စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ကောင်းစင်ရွာတဲကအိမ်ဘယ်နှလုံးမီးလောင်ခဲ့တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။စစ်ကောင်စီစစ်ကြောင်းရွာအနီးကနေဖြတ်သွားခဲ့တဲ့ကောင်းစင်ရွာအနီးတစ်ဝိုက်ကကျေးရွာတွေကပါစစ်ဘေးရှောင်နေရတယ်လို့အဲ့ဒီဆရာတော်ကဆက်ပြီးမိန့်ပါတယ်။
ပြရတာတော့သူတို့ဒီနန်းမှာစစ်ကောင်စီရင်နှန်းတရားကြော်ဖြတ်တယ်ဆိုရင်ပဲပေလဲပေနန်းမှာရှိတဲ့ရွာပေါင်းများစွာပေါ့နော်ဒကမကြီးဒီရေမပင်ကနေဒီဘက်ဆိုရင်၄၅၆ရွာလောက်ရှိနေပြီသူရဲ့အပြင်လေထောင်ကျုံမှာပေါ့နော်ဒီလမ်းဘေးမှာတွေ့တဲ့မြရွာတွေတဲကနေမှရေခဲသေးတာတီးဘူးအဖို့တားပစ္စည်းများနဲ့အတူနောက်ဆုံးဒီလက်ထိုးလွှာမကြံသပွဲကလက်ထိုင်အစရှိတဲ့အိမ်သုံးပစ္စည်းမျိုးတုံကိုကားတွေနဲ့တင်းယူလာတယ်
ဗျ။ဂျွန်လ18ရက်နေ့စနေနေ့ကရွှေဘိုခရိုင်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီစစ်တပ်ဖွဲ့ကတမန်3စီးနဲ့လာပြီးတော့ရွှေဘိုနဲ့ဝက်လက်မြို့နယ်အဆက်ကလမကျေးရွာအုပ်စုတွေကလက်ကောက်ကျရွာအနီးမှာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကြောင့်အရက်သား2ဦးသေဆုံးပြီးတော့2ဦးထိခိုက်ဒဏ်ရာအပြင်းထန်ရတယ်လို့ဒေသခံ2ဦးကပြောပြပါဗျ
။စနေ3စီးနဲ့ဆင်းလာပြီးတော့ကြောင်မြောင်းဘက်ကဆင်းလာပြီးတော့အဲကလမကျေးရွာပါအဲ့ဝါတာမန်တော်ကြီးနဲ့လာပြီးတော့အဲ့ဝါစက်ကောင်စီနဲ့ပြူစော်ရီအဖွဲ့ပါရင်လက်လက်ကြီးတွေနဲ့ပြစ်တယ်လက်ကောက်ကြသေးရွာကဆောင်းဆန်းဝဲအဲ့33နှစ်အရွယ်အဲ့ဒီမှာအနေလူဟောင်းစီဘက်ကဘိုလ်ကုန်းစက်ကမှဆုံးတယ်လက်လက်ကြီးချိန်မှန်ပြီးတော့အဲ့ခုံးမုံကုန်းသေးရွာကအောင်ကြီးဆိုတဲ့ကလေးသူကလည်းအသက်35ပတ်စာလောက်ပဲသူလည်းတည်တယ်သူလည်းလက်လက်ကြီးချိန်မှန်တာပဲအဲ့ခုံးမုံကခိုင်လေးဆိုတဲ့ကလေးကညာဘက်လက်မောင်းလက်နေကြီးချိန်မှန်ပြီးတော့သူကလက်မောင်းအရင်းနဲ့ဆက်ရတယ်
။အဲ့ဒီစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့လက်ကောက်ကြကြေးရွာအနားမှာတနအီခွဲဝင်းကျင်လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေပြန်မဆုတ်ခင်မှာလက်ကောက်ကြရွာကနေအိမ်မီးလောင်ဆုံးရှုံးလို့တဲဆောက်ပြီးတော့နေကြရတဲ့သူတွေရဲ့တဲတွေကိုလည်းမီးရှို့ဖျက်ဆီးထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။လက်ကောက်ကြကျောဆွယ်ကိုပထမမီးရှို့ရလို့ပြန်ဆောင်နေတဲ့ကျိုးဆွယ်လေးမှာပြန်ဆောင်နေတဲ့နေရည်တွေမှတ်သမျှကုန်မီးရှို့တယ်လက်ကောက်ကြရွာတွေကဆက်ဆောင်နေတဲ့လက်အပြန်ကိုရကိုပြန်ကြရပြီဆိုပြီးတော့ယာယီတဲဆောက်ပြီးနေတဲ့နေရည်ကိုထပ်ဆို့ရပါဗျာအနည်းဆုံး6လုံးနဲ့မနည်းပ
ါကမ်းဘလူမြို့နယ်မြောက်ချမ်းမှာတော့ဂျွန်လ၈ရက်နေ့ကဇော်ချောင်းကျေးရွာကိုမီးရှို့ပြီးတော့တက်သွားတဲ့စစ်ကြောင်းကလမ်းတစ်လျှောက်ကျေးရွာတွေကဒေသခံတွေကိုဖမ်းဆီးပြီးတော့တချို့ကိုပြန်လွှတ်ပေးတာရှိတယ်လို့တချို့ကတော့အလောင်းမဲပြန်တွေ့ရတာဒီအများကြီးရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါဗျ
။ပြီးခဲ့တဲ့တပတ်အတွင်းကဆိုရင်ကျွန်တော်တို့ဒီဝါဒီမှာအများကြီးအတက်ခံရတယ်ပြီးခဲ့တဲ့3ရက်လောက်ကလည်းကျွန်တော်တို့အရှိချောင်းကပြန်လာတဲ့စစ်ကြောင်းကလမ်းမှာမိတယ်တင်ပေါ်9ရက်ကလည်းတစ်ခါတည်းတက်သွားတယ်ကျွန်တော်တို့ဇော်ချောင်းတွေဘက်ကိုမီးရှို့ပြီးတော့ကျွန်တော်တို့အင်ကုန်မဲတက်တဲ့စစ်ကြောင်းကအပြန်ပေါ့ဗျာသူတို့ကချက်သိန်းဝင်ချက်သိန်းကနေပြီးဒုတိယတုပ်ဆက်ထွက်ဖတ်ရတဲ့အချိန်မှာမှကျွန်တော်တို့အခုဒီဟိုပေါ့လမ်းမှာတွေ့ရရွာကလူကြီးဟိုပါလို့ဆိုသူကတော့ပြည်ကြီးပေါ့ဗျာဟိုကျွန်တော်တို့ကြည့်ပါပါကပါပေါ့ဗျာအဲ့လို ဆိုပြီးတွေ့ရလူဖမ်းပြီးတော့ကျွန်တော်တို့မတင်ငါလူဒီတိုင်းတက်ပြထားရတာပဲကျိုးတုတ်ပြီးတော့ဟုတ်တချို့လည်းပြန်လွတ်တာရှိတယ်လို့တချို့ကကြတော့လေတင့်မော်တေးပါပဲကျွန်တော်တို့ငါရောက်ငါရောက်စလုံးဟိုအတက်ခံရပေါ့ကျန်တဲ့ယူရီကတော့ငါရောက်ဖမ်းတာဘူးနှစ်ယောက်လောက်ပြန်လွတ်တာလို့ပါလို့ရှိတယ်ပြပါလို့ဆိုအသေးစိတ်ကြောင့်ကျွန်တော်တို့အကုန်လုံးလိုက်မရတာတွေလည်းရှိတယ်ပြဟိုလူလူကောင်ကြီး
ကျွန်တော်တို့ဒီဝါဒီမှာအများကြီးအသက်ခံလေရတယ်ကျွန်တော်ဓာတ်ပေါ်တွေကိုသဘောငားရဲလောက်နေမှာတော့တော်တော်ကြာမှတော့ပြန်တွေ့ပြန်ရှာမှတွေ့တာဟုတ်တယ်ကျွန်တော်တို့ကလည်းစကိုင်းတိုင်းတွင်းမှာတော့တိုင်းစစ်ဌာနချုပ်အခြေစိုက်ရာမုံရွာမြို့ပတ်ပတ်လေရှိဖြစ်တဲ့ရင်းမပင်ပင်လေချောင်းဦးမြင်းမှုအရတော်ဝက်လက်စားတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲ Lungani Loni Delu, Subi, Sikansi Baga, Nemi, Shinli, Sisimurigu, Dobiro, Losang Lani Ra, Piaparishin.